လူဦးရေနဲ့အိမ်အချောင်းရာတကောင်စင်းရင်ထုတ်ပြန်ကြေညာတဲ့ပွဲအပြီးမှာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကလက်ရှိတကောင်စင်းရင်နဲ့လူဦးရေအကြောင်းဝိုက်ကတ်ခေါ်ယာယီတပ်သေးခံလက်မှတ်ပြန်လည်အနှံသူတွေရဲ့အရေးကိုရှင်းပြခဲ့ပါတယ်။ယာယီတပ်သေးခံလက်မှတ်တမိုင်းချောင်းနဲ့သူတို့ကိုပြန်လည်ထုတ်ပေးမဲ့ကတ်အကြောင်းကိုဝန်ကြီးဦးခင်ကြီးကအခုလိုရှင်းပြပါတယ်
။ဘယ်နိုင်ငံသားရဲ့လူအတိအကျသတ်မှတ်လို့မရတဲ့ပုဂ္ဂိုလ်နိုင်ငံသားစီစဲလုပ်နေတဲ့ပုဂ္ဂိုလ်တွေအားလုံးကိုဒါကြောင့်ယာယီတပ်သေးခံလက်မှတ်ထုတ်ပေးတာ။ဒါက1995ခုနှစ်နဝတအစိုးရတက်တဲ့ကပေးထားတာ။ဒီတက်တဲ့ကလည်းမကင်ထားတဲ့လူဒီမြန်မာနိုင်ငံချုပ်ချာအာဏာပိုင်နေပြည်တော်မှာနေတယ်ဆိုတဲ့သဘောသို့သောနိုင်ငံသားတော်စစ်စစ်ကိုမရှိသေးဘူးဆိုတော့အခုကျွန်တော်တို့ရှိမှာ4,500,000ကျော်ဒါကျွန်တော်လက်ခံရရှိပြီးဖြစ်ပါတယ်အဲ့ဒီလူတွေကိုကျွန်တော်ကကပ်ပြတ်တစ်မျိုးမျိုးပြန်ပေးရမယ်ကျွန်တော်တို့နောက်ပြန်ပေးမယ်ကတ်ကလည်းအစိမ့်လို့ရောင်းတယ်နိုင်ငံသားစီစစ်ခံရမည်သူများကင်ထရလက်မှတ်ဆိုအဲ့ဒါပြန်ပေးမှာ
ဒါအပြင်ဘိုးစိန်မောင်သက်နေထိုင်ခဲ့သူတွေနိုင်ငံသားဖြစ်ခွင့်ရှိတယ်လို့လည်းအခုလိုရှင်းပြပါတယ
်ကလားကြီးတွေတရုတ်ကြီးတွေနိုင်ငံသားကခံရင်လက်ပေးလိုက်ရောနိုင်ငံသားဖြစ်တယ်လို့တွက်လို့မရဘူးပေါ့အဲ့ဒါကတော့ဥပဒေရဖြစ်တဲ့နိုင်ငံသားခေါ်တာပေါ့ citizen by law လို့ခေါ်ပါတယ်အဲ့လိုပုံကိုယ်တွေကလည်းရှောက်လို့တိုက်ညီတယ်ဆိုရင်ကျွန်တော်တို့ပဲနိုင်ငံသားကပန်းရောက်ကိုင်းလို့ရှိတယ်ဥပဒေရဖြစ်တဲ့နိုင်ငံသားမျိုးလည်းဖြစ်နေပါတယ်လို့ကြောက်စနစ်ကြောင့်ပေါ့စနစ်ဆိုတာကျုံဖြစ်ခဲ့ရတဲ့စနစ်ကြောင့်ထိတ်ပြိုင်တိတ်မြောက်ဝင်လာတဲ့ခါကျအများပြားဖြစ်နေတာပေါ့အဲ့တော့ခုနလိုမြန်မာနိုင်ငံသားတိုင်းရင်းသားရုပ်မရှိတဲ့လူတွေလည်းနိုင်ငံသားကကင်ထိုင်ရတယ်အဲ့ဒါမျိုးလည်းဖြစ်နေပါတယ်လို့
မြန်မာနိုင်ငံဟာလူဦးရေများပြားတဲ့အင်အားကြီးနိုင်ငံနှစ်ခုဖြစ်တဲ့တရုတ်နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်ခုကြားမှာတည်ရှိနေတဲ့အပေါ်လူဦးရေထိန်းချုပ်ဖို့ရှိမရှိသတင်းတော်တဦးကမေးမြန်းရမှာဝန်ကြီးဦးခင်ကြီးကအခုလိုဖြေပါတယ
်ကျွန်တော်တို့လောရမယ့်ကိစ္စကတော့ population policy ဆွဲဖို့ပါလူဦးရေမူဝါဒပေါ့တိုင်းပြည်မှာအနေတော်ဖြစ်မဲ့လူဦးရေဘယ်လောက်ဖြစ်တင်တယ်လဲကျွန်တော်နိုင်ငံအကျဉ်းဝန်ဘယ်လောက်ရှိတယ်စားကြရည်ဘယ်လောက်ရှိတယ်လူဝါဘယ်လောက်ရှိတယ်လဲနိုင်ငံတော်လူဦးရေအမျိုးသားအကျိုးစီးပွားတွေဘယ်လောက်ရှိတယ်လဲဆိုတဲ့အကြောင်းကျွန်တော်တွေ့ရပါတယ်အခုဒါပြီးကျွန်တော်ကဆက်ပြီး population policy ကိုသွားမှာပါလက်ရှိချင်းရတော့အရင်ချင်းနိုင်ငံကြားထဲမှာရှိနေတော့ဒါဆိုးရသလားဆိုတော့ဒီလိုလက်တက်ကြတော့လည်းပြောလို့မရဘူး။တော်တော်လည်းဒါကျွန်တော်တို့ကဒီအရင်ချင်းနိုင်ငံကြီးရဲ့ကြားထဲမှာရှိနေကြောင်း national security national interest ကတော့ကျွန်တော်နိုင်ငံအတွက်အလေးထားစဉ်းစားရမယ့်ကိစ္စတစ်ခုလို့ကျွန်တော်အနေနဲ့ဒီလိုပဲယူဆပါတယ်
။ရခိုင်ပြည်နယ်မောင်တောမှာကယ်တင်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလှေစီးဒုက္ခသည် 200 ကျော်ကိုမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံကစစ်ဆေးနေပြီးမကြခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပို့ဆောင်သွားဖို့ရှိတယ်လို့သိရပါတယ်ရှင်။